ဖွဲ့စည်းတွေနဲ့လူတူးချင်းကစစ်တပ်ကထုတ်လုပ်တဲ့ပစ္စည်းတွေကိုသပိတ်မှောက်နိုင်ဖို့ရည်ရွယ်ပြီးအဲ့ဒီပစ္စည်းတွေထုတ်လုပ်နေတဲ့စစ်တပ်ပိုင်လုပ်ငန်းစည်းရုံးကိုဗမာကမ်ပိန်း UK ကဒီနေ့ February 15ရက်နေ့မှာထပ်တိုးထုတ်ပြန်လိုက်ပါတယ်။2020 January လကပထမဆုံးဖြစ်ထုတ်ပြန်ခဲ့တဲ့အဲ့ဒီစည်းရုံးကိုနောက်ထပ်လုပ်ငန်း33ခုထပ်တိုးပြုစုထားတာဖြစ်တယ်လို့ဗမာကမ်ပိန်း UK ရဲ့သတင်းထုတ်ပြန်ချက်မှာပြောပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေကထုတ်လုပ်တဲ့ပစ္စည်းတွေကိုမဝယ်ယူကြအောင်နိုင်ငံတကာအစိုးရတွေကုလသမဂ္ဂအဖွဲ့အစည်းတွေအကူအညီပေးရေးအဖွဲ့အစည်းတွေနိုင်ငံတကာကုမ္ပဏီတွေနဲ့မြန်မာပြည်မှာလုပ်ငန်းလုပ်ကိုင်နေကြသူတွေကိုဖိအားပေးဖို့လေဒီစည်းရုံးကရည်ရွယ်ပါတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်စစ်တပ်ထုတ်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုဝယ်ယူတာဟာစစ်တပ်ရဲ့ဝင်ငွေကိုတိုးစေပြီးလူခွေရေးချိုးဖောက်မှုတွေကျွလွန်နိုင်စွာရှိလာအောင်ထောက်ခုရာရောက်တယ်လို့ဘာမာကမ်ပိန်း UK ကပြောပါတယ်ထပ်တိုးစည်းမှာကော်ဖီလက်ဖက်ရည်အချို့ကြောင့်ရမရဲ့ရေရွက်ပစ္စည်းအလောက်ကုန်ပစ္စည်းနဲ့အဝတ်ထည်တွေပါဝင်ပြီးနိုင်ငံကကုန်သွယ်ရေးဆောက်လုပ်ရေးသေပို့ဆောင်ရေးအမှုပညာထုတ်လုပ်ရေးနဲ့ခီးသွွားလုပ်ငန်းဝန်ဆောင်မှုတွေလုပ်နေတဲ့ကုမ္ပဏီတွေရဲ့စည်းရင်းတွေကိုလည်းတွေ့ရပါတယ်။စည်းရင်းပြည်စုံကိုဘာမာကမ်ပိန်း UK ရဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနိုင်တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။